ဘာကသာအဖွဲ့ချုပ်အနေနဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ်ရွေးကောက်ပွဲဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကဖြစ်ပေါ်လာတာကြောင့်ရွေးကောက်ပွဲအပေါ်ယုံကြည်မှုရှိကြောင်းဘာကသာအဖွဲ့ချုပ်ចောင်းသူမတ်ပူပူကပြောပါတယ်
။ဟုတ်အဓိကကညီမတို့ထောင်ထဲမှာဖမ်းဆီးခံထားရတဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ဖို့ပါ။အဓိကညီမတို့အားဟောတောင်းဆိုရမယ်။ဆက်ပြီးတော့လည်းဒီနေရာစုံမှာရှိတဲ့ចောင်းသားရဲဘော်တွေအကုန်လုံးဟိုပြန်လဲလွတ်မြောက်ပြီပေါ့နော်ညီမတို့ဘာကသာအနေနဲ့အဓိကထားပြီးတောင်းဆိုရမယ်ပြီးတော့တရားမျှတမှုမရှိတဲ့တရားစီရင်ရေးစနစ်ကိုလည်းညီမတို့တိုက်ဖြတ်သွားမယ်ပေါ့နော်အဲ့ဒါပါ2008အောက်မှာသွားနေရွေးကောက်ပွဲမှန်သမျှတရားမျှတမှုရှိမှာမဟုတ်လို့ကျွန်မအမြင်နဲ့ကျွန်မတယောက်တည်း individual ရာကတော့ဟိုအတိုက်ခံပါတီကရွေးခံမယ်ဆိုရင်တော့ကျွန်မမဲထည့်သွားမှာပါ
မျိုးသားပညာရေးဥပဒေကိုစန့်ကျင်တပိတ်မှောက်ခဲ့တာကြောင့်မတရားဖန်ဆီးထိမ့်သိမ်းခံရတဲ့ចောင်းသားနဲ့ဝန်ရံပြည်သူတွေကိုအ мян ဆုံးလွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်။လက်ပံចောင်းသားတပိတ်ဖြိုခွင်းခံရတာကိုကြည်ချင်းအပြင်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးလို့ဘာကတာဥဆောင်ကော်မတီအဖွဲ့ဝင်ကိုအောင်နေပိုင်ကပြောပါတယ်။
ကျွန်တော်တို့ចောင်းသားတွေကိုမတရားဖန်ဆီးထိမ့်သိမ်းခံတာတရားဥပဒေစိုးမိုးမှုမရှိလို့ဒါမတရားအကြမ်းဖက်ခံရတဲ့တရားမျှတမှုမရှိဘူးလူခွင့်ချိုးဖောက်ခံရတယ်လို့အားလုံးလဲဒါအတိပဲဖြစ်ပါတယ်။အဲ့တော့ကျွန်တော်အနေနဲ့ကတော့အဓိကကတော့ဒီအခုလူခွင့်ကော်မရှင်ကိုတိုင်ကြားထားတာအပြင်ကျွန်တော်တို့အာဆီယံလူခွင့်ကော်မရှင်နဲ့ကုလသမဂ္ဂဆိုင်ရာလူခွင့်ကော်မရှင်တွေကိုလည်းကျွန်တော်တို့နဲ့ဆက်လက်တိုင်ကြားသွားဖို့ရှိပါတယ်။အကြောင်းသားရေးလွတ်မြောက်ရေးအတွက်လည်းကျွန်တော်တို့ဒီပြင်မာရှိနေတဲ့ဘာကသာကျောင်းသားရဲဘော်တွေအနေနဲ့ဆက်လက်ပြီးတော့ဒီအရက်ဖက်လူဝဲစီနိုင်ငံအင်အားစုနဲ့ပူးပေါင်းပြီးတော့လွတ်မြောက်ရေးလှုပ်ရှားမှုတွေလည်းကျွန်တော်ဆက်လက်လှုပ်ဆောင်သွားဖို့ရှိပါတယ်
။ဒီကနေ့ပွဲကိုနိုင်ငံတကာက45 Right Harvard Law School International Human Rights Clinics နဲ့ Justice Trust အဖွဲ့တွေကပူးပေါင်းပါဝင်ခဲ့ကြပါတယ်။လက်ပံကျောင်းသားတပိတ်ဖြိုခွင်းခံရတာကိုကဘာကတိအောင်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဖန်စီထိမ့်သိမ်းခံရတဲ့ကျောင်းသားမိဘတွေကလည်းကျောင်းသားနဲ့ဝန်ရံပြည်သူတွေကိုအ мян ဆုံးလွှတ်ပေးဖို့နိုင်ငံတော်တမရကိုတောင်းဆိုကြောင်းဖန်စီခံရတဲ့ကျောင်းသားတဦးရဲ့မိဘကပြောပါတယ
်။မိဘပြည်သူများခင်ဗျားလို့ပြောနေတဲ့တမရကြီးရှင်เนาะမိဘချင်းကိုချင်းစာပြီးကျမတို့ရဲ့သားသမီးများအားလုံးเนาะတာရိုင်ခံခံမှာရှိတဲ့သားသမီးများအားလုံးကိုကျွေးချက်ရှိအမြန်ဆုံးပြန်လုပ်ပေးပါလို့တောင်းဆိုပြီးတောင်းဆိုရင်းနဲ့ဒီကိုထုတ်လိုက်ပါ
ဘာကသာအဖွဲ့ချုပ်အနေနဲ့လက်ရှိမှာလည်းအမျိုးသားပညာရေးဥပဒေကိုတပိတ်မှောက်ဆန့်ကျင်နေစေဖြစ်ကြောင်းဒီမိုကရေစီပညာရေးဆိုင်ရာလှုပ်ရှားမှုတွေကျောင်းသားတက်မကလွတ်လပ်စွာဖွဲ့စည်းနိုင်ဖို့နဲ့မတရားဖန်ဆီးထိမ့်သိမ်းခံရတဲ့ကျောင်းသားနဲ့ဝန်ရံပြည်သူတွေကိုအ мян ဆုံးလွတ်မြောက်အောင်လှုပ်ဆောင်နေတယ်လို့သိရပါတယ်ခင်ဗျာ